ယူကရိန်းကိုချူချော်မှုကြောင့်နောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရုရှားကနေရင်းနှံစင်းတွေဝယ်ယူဖို့အိန္ဒိယကနည်းလမ်းတွေရှာဖွေနေပါတယ်ရင်းနှံစင်းတွေဝယ်ယူဖို့ရုရှားနဲ့ဆွေးနွေးနေကြောင်းအိန္ဒိယရင်းနှံနဲ့တဘာတံဝင်ဆိုင်ရာဝန်ကြီးဟာတီစင်းပူရီကအင်္ဂါနေ့မှာပါလီမန်ကိုပြောကြားလိုက်တာပါရုရှားဆိုရကသက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့သူကိုယ်တိုင်ဆွေးနွေးမှုတွေရှိတဲ့အကြောင်းနဲ့လွှတ်တော်မှတ်တွေကိုပြောပါတယ်ရင်းနှံစင်းဝယ်ယူမဲ့အစီအစဉ်တွေရနိုင်မဲ့ပမာဏပေးချေရမဲ့ပုံစံတွေနဲ့ပတ်သက်လို့အဆိုရကနည်းလမ်းရှာနေတယ်လို့လည်းပြောဆိုခဲ့တာပါအိန္ဒိယသတင်းစာ Times of India ကတော့ရုရှားကနေရင်းနှံစင်းစီပီပါ၃သန်းခွဲကိုအိန္ဒိယကအကြီးကျယ်ဈေးလျှော့ပြီးဝယ်ယူဖို့သဘောတူညီချက်ရတော့မယ်လို့အမည်မဖော်လိုတဲ့နီးစပ်သူတွေကိုကိုးကားပြီးဖော်ပြခဲ့ပါတယ်။အိန္ဒိယဟာကမ္ဘာမှာရင်းနှံတင်သွင်းမှုတတိယအများဆုံးနိုင်ငံတစ်ခုဖြစ်ပြီးတိုင်းပြည်အတွက်ရင်းနှံစင်းလိုအပ်ချက်80ရာခိုင်နှုန်းကျော်ကိုလည်းပြည်ပကတင်သွင်းနေရတာပါ။ရင်းနှံစင်းတွေကိုအရှေ့လယ်ပိုင်းနဲ့အမေရိကန်ကနေအဓိကတင်သွင်းနေပြီးရုရှားကတင်သွင်းတဲ့ပမာဏကတော့300ရာခိုင်နှုန်းလောက်သာရှိနေပါတယ်။ဒါမှမဟုတ်ယူကရိန်းကိုရုရှားကကျူးကျော်တက်ခဲမှုကြောင့်ရင်းနှံစင်းတွေအဆမတန်တက်လာတဲ့ကြောင့်စီးပွားရေးပြန်လည်နယ်လန်ထူဖို့ကြိုးပမ်းနေရတဲ့အိန္ဒိယမှာရင်းနှံအတွက်ကုန်ကျစရိတ်တွေမြင့်တက်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။ရုရှားကရင်းနှံစင်းတင်ပို့ဖို့အိန္ဒိယကဆွေးနွေးနေတဲ့ကြောင့်ကုန်သွယ်မှုတွေအတွက်လည်းလမ်းပွင့်ထားလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။